ရင်းစားဒုက္ခတွေရဲ့နေရပြန်ကြရေးကြံ့ကြမှုဖြစ်နေတာဟာဒုက္ခတွေရဲ့နေရပြန်နိုင်မဲ့အခြေအနေမြန်မာဘက်ကဖန်တီးမပေးနိုင်တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကထပ်ပြီးတော့ဆွတ်ဆွဲအပြစ်တင်ပါတယ်။ဂျနီဗာမှာကျင်းပနေတဲ့ပထမဆုံးအကြိမ်နိုင်ငံတကာဒုက္ခသည်များညီလာခံမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်ကအခုလိုပြောသွားခဲ့တာဖြစ်ပြီးဒီဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အမေရိကန်ဒေါ်လာ3600ကျော်သုံးဆွဲအကုန်ကျခံခဲ့တယ်လို့လည်းပြောပါတယ်။သတင်းအပြည့်စုံကိုကိုသားညုံကပြောပြမှာပါရှင
်။ယူနီစီယာဒုက္ခသည်ဆိုင်ရာကုလမဟာမင်းကြီးကိုယ်တိုင်ဦးဆောင်ပြီးတော့ကျင်းပနေတဲ့ပထမဆုံးနိုင်ငံတကာဒုက္ခသည်များညီလာခံအတွင်းမြန်မာနိုင်ငံကရင်းကြဒုက္ခသည်တွေရေးကိစ္စဟာလည်းအပြောများနေတဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်။ကမ္ဘာမှာဒုက္ခသည်အရေးအတွက်အများဆုံးငါးနိုင်ငံဆင်းမှာမြန်မာနိုင်ငံလည်းပါဝင်နေပြီးတော့ရင်းကြဒုက္ခသည်တတန်းကြီးပါဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိနေတယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်။ဒီဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်လို့စိုးရိမ်မှုတွေနဲ့အတူပဲဒီဒုက္ခသည်တွေကိုဘယ်လိုအကူအညီပေးနိုင်လဲဆိုတာတွေကိုပါတယောက်နေတဲ့နိုင်ငံကိုယ်စားလှယ်တွေနဲ့ဒုက္ခသည်ကူညီရေးဆိုင်ရာဖွဲ့စည်းတွေကပြောဆိုကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ရင်းကြဒုက္ခသည်တပ်မဟာသူတို့အတွက်အင်မတန်ကိုစိုးရိမ်စရာစိန်ခေါ်ချက်ဖြစ်နေတယ်လို့ပြောပါတယ်။ဒီတပ်မဟာကိုဖြေရှင်းဖို့အတွက်မြန်မာအပါဝင်နိုင်ငံစုံနဲ့နှိမ့်တိုင်းဆောင်ရနေတာရှိပေမဲ့တကယ်ပြဿနာအရင်းငံကတော့ဒုက္ခသည်တွေအနေနဲ့နေရရင်းကိုဘေးကင်းစိတ်ချစွာပြန်နိုင်ဖို့ဆိုတဲ့အခြေအနေတရဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဌာနအတွင်းဝင်ရှိုင်ဒေါ်ဟော့ကနိုင်ငံတကာဒုက္ခသည်ညီလာခံမှာပြောသွားပါတယ
် The responsibility to create conducive environment in Rakhine entirely lies with Myanmar.Instead of fulfilling own
ဒုက္ခသည်တွေနေရပြန်နိုင်တဲ့ဒုံဒုံစိတ်ချတဲ့အခြေအနေဖန်တီးပေးဖို့ဆိုတာမြန်မာနိုင်ငံပေါ်လုံးဝမူတည်နေပါတယ်ဒါပေမဲ့လည်းဒီတာဝန်ရှိမှုကိုဆောင်ရွက်ရမယ်အစားမမှန်ကန်တဲ့သတင်းအချက်အလက်တွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုလှည့်စားဖို့မကြာခဏကြိုးပမ်းနေတာတွေတွေ့ရပါတယ်။တဟိတ်မှာမကြာခင်ကလုပ်ခဲ့တဲ့ဂမ်ဘီယာမြန်မာလူမျိုးရုံးတပ်ဖြတ်မှုဆိုင်ရာတရားရုံးကြားနာပွဲမှာလည်းဒါကိုတွေ့ရပါတယ်
။ဒုက္ခသည်တွေအတွက်လိုအပ်တဲ့ရမငွေချင်းနဲ့အထောက်အကူတွေကိုပေးကြဖို့နိုင်ငံတကာကိုတိုက်တွန်းလိုက်တယ်လို့ပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်တိုင်ကလည်းဒီအတွက်အကုန်ကြခံသုံးစွဲနေရပါရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးအတွင်းဝင်ကပြောပါတယ်။
The government of Bangladesh since 2017 has spent US dollar 628 million
ကျပ်ဆိုရင်ဆိုရင်ဒါဒုက္ခတွေတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကိုပိုင်ငွေတွေကနေအမေရိကန်ဒေါ်လာ628တန်သုံးဆွဲကုန်ကျခံခဲ့ပါတယ်ဒီငွေနဲ့ဒုက္ခတွေတွေအတွက်စခန်းတွေစောက်ပေးတာနဲ့တခြားလိုအပ်ချက်တွေဆောင်ရွက်ပေးခဲ့တာပါဒါအပြင်တစ်တော်မြေအေက6500ကိုလည်းအသုံးပြုခွင့်ပေးထားပါတယ်
မြန်မာစစ်အပ်ကတော့ရခိုင်မြောက်ပိုင်းကနေပြီးတော့ထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုရင်ဂျာဆိုတဲ့ခေါ်ပေါ်သုံးဆွဲရကိုလက်မခံနိုင်တဲ့ဒီဒုက္ခသည်တွေကိုစီစစ်လက်ခံမယ်လို့တော့ပြောထားပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံသဘောတူထားတဲ့အတိုင်းဒုက္ခသည်တွေပြန်ရည်ဖြစ်မလာတဲ့ကိစ္စမှာဘင်္ဂလားဒေ့ရှ်ဘက်ကအချက်လက်တွေလုံလောက်အောင်အချိန်မီမပေးနိုင်တာကြောင့်ဖြစ်တယ်လို့ပြန်လည်ပြစ်တင်ထားပါတယ်။အခုညီလာခံအတွင်းမှာတော့မြန်မာနိုင်ငံဘက်ကကုလသမဂ္ဂဆိုင်ရာတာဝန်ကြီးဦးကျော်မိုးထွန်းဦးဆောင်တက်ရောက်ပြီးတော့အခုဒီဒေသစံချိန်ညနေပိုင်းမှာမြန်မာဘက်ကဆွေးနွေးတင်ပြဖို့ရှိနေပါတယ်။ဒီညီလာခံအတွင်းမှာတော့ဒုက္ခသည်တွေကိုလက်ခံတဲ့နိုင်ငံတွေရဲ့ဝင်ထုတ်ဝင်ပူပြဿနာတွေကိုဆွေးနွေးနေကြပြီးတော့အဲ့အတွက်နိုင်ငံတကာကငွေကြေးအရဝိုင်းဝန်းပတ်ပူးဖို့လိုအပ်ချက်တွေကိုလည်းဆွေးနွေးနေပါတယ်။ညီလာခံကတော့ဆူရကူဇယ်ရီစီပေါ်ရေးတာဝန်ကပုဂ္ဂိုလ်တွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကကူဇယ်ရီ3000ဝန်းကျင်တက်ရောက်နေကြပါတယ်ခင်ဗျ။